မြန်မာနိုင်ငံကအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုသူတို့သမီးတွေအဖြစ်နဲ့အိန္ဒိယတရုတ်နိုင်ငံတဲကိုလူကုန်ကူးခံရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့မိမောင်းထိုးပြတဲ့အစီရင်ခံစာတစ်စောင်ကိုနိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကဒီကနေ့ထုတ်ပြန်လိုက်ပါတယ်။အထူးသဖြင့်ကချင်နဲ့ရှမ်းပြည်မြောက်ပိုင်းကအမျိုးသမီးတွေလူကုန်ကူးခံရတဲ့အခြေအနေတွေဟာစိုးရိမ်စရာဖြစ်နေပြီးနှစ်နိုင်ငံအစိုးရတွေအနေနဲ့ဒီလိုလူကုန်ကူးမှုတွေကိုရပ်တန့်ဖို့ပြက်ကွက်နေတယ်လို့ HRW ကထောက်ပြထားပါတယ်။ဒီနေ့အစီရင်ခံစာမိတ်ဆက်ပွဲကိုကိုရင်တွားရောက်သတင်းယူခဲ့တဲ့ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံအတွင်းလက်နက်ကိုင်ပြည်ပခါတွေလောက်ကိုင်ခွင်လန်းရှာပါမှုတွေကြောင့်အင်းကြီးချင်းနိုင်ငံတွေကိုအလုသွားလုပ်ဖို့ကြိုးစားကြတဲ့သူတွေအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေဟာလူကုန်ကူးမှုရဲ့တားကောင်ဖြစ်ကြရတယ်လို့နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ရဲ့အစီရင်ခံစာရေးသားပြုစုသူဟီတာဘာကပြောပါတယ်။ကချင်နဲ့ရှမ်းမြောက်ပိုင်းကမျိုးသမီးတွေနဲ့ကလေးငယ်တွေဟာလင်းမိုင်းဆိုင်ရာကြေးကျွနေအဖြစ်ရောင်းစားခံရတဲ့အခြေအနေတွေကို၃နှစ်လောက်အချိန်ယူပြီးအစီရင်ခံစာရေးသားခဲ့တာပါ။ဒီဒေတာတွေမှာဘလို့အခြေအနေမျိုးနဲ့မျိုးသမီးတွေနဲ့ကလေးငယ်တွေရောင်းစားခံရတဲ့အခြေအနေစိုးစိုးရွားရွားကြုံနေရတာလဲဆိုတာကိုသူကအခုလိုရှင်းပြပါတယ
် So part of the problem is definitely that law enforcement both in Myanmar and China
ဒီပြဿနာရဲ့တစိုက်တစ်ပိုင်းကတရုတ်နဲ့မြန်မာနှစ်နိုင်ငံစလုံးမှာဒီကိစ္စကိုအလေးနဲ့ထားပြီးတော့ရေးယူကန့်ကွယ်ဆောင်ရွက်မှုမရှိတဲ့ကိစ္စပါဒါအပြင်ဒီလူကုန်ကူးမှုတွေကိုဖြစ်စေတဲ့အဓိကအကြောင်းရင်းနှစ်ချက်ရှိနေပါတယ်တစ်ချက်ကတော့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေတာတွေမှာစစ်ပွဲတွေနဲ့အိုးအိမ်ဆုတ်ကွာထွက်ပြေးနေကြတဲ့အခြေအနေတွေကြောင့်လူတွေအတိတ်ဒုက္ခရောက်နေကြရတဲ့ကိစ္စပါနောက်တစ်ချက်ကတော့တရုတ်နိုင်ငံမှာကြားမအရေးအတွက်မညီညာတဲ့အချက်ပါတရုတ်နိုင်ငံမှာအမျိုးသားတွေကအမျိုးသမီးတွေထက်တန်း30ကျော်40လောက်ကိုပိုများနေတော့အဲ့ဒါကဒီသရိုးသမီးရှာဖို့ခက်လာတဲ့အခြေအနေဖြစ်နေတာကြောင့်ပါပဲ
မြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားမရောလက်နက်ကိုင်အဖွဲ့တွေအချင်းချင်းကြားမပါဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကချင်နဲ့ရှမ်းမြောက်ပိုင်းဒေသတွေမှာစစ်ပေးတိမ်းရှောင်ရသူကထောင်ပေါင်းချီရှိနေပြီးအဲ့ဒီလိုစစ်ရှောင်စခန်းတွေမှာရှိတဲ့အမျိုးသမီးနဲ့ကလေးငယ်တွေဟာလူကုန်ကူးမှုတားကောင်ဖြစ်ဖို့လွယ်ကူလေးရှိကြတာပါဒီပြဿနာတွေခြေတည်ပြန့်ပြန့်ရှိနေပေမဲ့လို့လူတွေရဲ့စိတ်ဝင်စားစောင့်ကြည့်မှုကတော့နေပါလွန်းတယ်လို့ဟီတာဘာကပြောပါတယ်
So I think that it's important to highlight this issue.
ဒီကိစ္စကိုမိမောင်းဖော်ပြဖို့အင်မတန်အရေးကြီးတယ်လို့ထင်ပါတယ်။စစ်စင်နှစ်တိုင်းအမျိုးသမီးတွေယာနဲ့ချီလူကုန်ကူးခံရပြီးအမျိုးသမီးနဲ့မိန်းကလေးငယ်တွေစိုးစိုးဝါဒုက္ခခံစားနေကြရတာပါ။ဒါမဲ့လို့ဒီကိစ္စကိုလူတွေကောင်းကောင်းမသိကြသလိုစိတ်ဝင်စားမှုလည်းသိပ်ပြီးတော့မရှိကြပါဘူး
။အိန္ဒိယချင်းတရုတ်နိုင်ငံတွေကိုဇနီးမယားတွေအဖြစ်အလုံးမတူပဲရောင်းစားခံရသူတွေအရေးအတွက်ကိုတိတိကျကျမသိနိုင်ပေမဲ့လို့ဒီပြဿနာခြေခြေပြင်းပြန့်ဖြစ်နေရဆိုတာကိုတော့သူတို့ရဲ့လေးလာတွေ့ရှိချက်အရအခိုင်အမာပြောနိုင်တယ်လို့လည်းဟီတာဘာကပြောပါတယ်။မြန်မာနိုင်ငံကအမျိုးသမီးတွေဟာတရုတ်မျိုးသားတွေအတွက်ကလေးမွေးဖွားပေးဖို့အသုံးချခံနေရကြောင်းဒီအခြေအနေတွေကနေလွတ်မြောက်လာတဲ့မျိုးသမီးတွေရှိသလိုနေရမပြောင်းနိုင်တဲ့မျိုးသမီးတွေရှိနေတဲ့အကြောင်းတချို့ကတော့ဆက်စုနှစ်တစ်ခုနေပါလောက်လင်းမိုင်းဆိုင်ရာကြုံပြုခံရတယ်ဆိုတာကိုဒီအစဉ်ခံစားမှာမိမောင်းထုတ်ပြထားပါတယ်။ပြန်လဲလွတ်မြောက်လာသူတွေဆိုရင်လည်းသူတို့ကြုံရတဲ့အခြေအနေတွေကြောင့်လူမှုအတိုင်းဝိုင်းထဲမှာအထင်သေးခံရတာတွေမျက်ကွယ်ပြုခံရတာတွေကြောင့်ပြန်လဲဝန်ဆက်နိုင်ဖို့ဆိုတာအခက်အခဲတွေများပြားကြုံရတယ်ဆိုတာကိုလည်းသမင်းသားတရားကျော်ပါတဲ့ HRW ရဲ့ဒီနေ့အစီအစဉ်ကစားမှာထောက်ပြထားပါတယ်။တရုတ်ရဲ့ကလေးတယောက်မူဝါဒကြောင့်မြန်မာနိုင်ငံအပါအဝင်အင်းကြီးချင်းနိုင်ငံတွေမှာရှိတဲ့အမျိုးသမီးတွေကလည်းတရုတ်နိုင်ငံသားတွေရဲ့ဇနီးမယားတွေဖြစ်နေရောင်းစားခံရတဲ့ဖြစ်ရပ်တွေကြဲကြဲပြန့်ပြန့်ရှိနေတယ်လို့ HRW ရဲ့အမျိုးသမီးအခွင့်အရေးဆိုင်ရာယာယီပူးတွဲညွှန်ကြားမှုဖြစ်တယ်လို့ဒီကနေ့ထုတ်ပြန်တဲ့အစီအစဉ်ကစားကိုရေးသားသူလည်းဖြစ်တဲ့ဟီတာဘာကပြောဆိုသွားပါတယ်။